2010ခုနှစ် 2012ခုနှစ်ဘန်ဒါရင်းနှစ်အတွက်အသုံးစရိတ်တွေကိုမြန်မာစစ်ကောင်စီကခွဲဝေချမှတ်လိုက်တာမှာကာကွယ်ရေးအတွက်အသုံးစရိတ်ကစုစုပေါင်းအသုံးစရိတ်ရဲ့၄ပုံ၃ပုံနီးပါးရှိပါတယ်။တစ်ဖက်မှာတော့ပညာရေးနဲ့ကျန်းမာရေးဆိုင်ရာအသုံးစရိတ်နှစ်ခုပေါင်းရင်တောင်900ခန့်လုံးကျော်ကျော်လေးပဲတတ်မှတ်ထားပါတယ်။စီရေးဆိုင်ရာအသုံးစရိတ်ဟာကြိုးကြောင်းမစီရော်ပဲများလွန်းလာပြီးကျန်းမာရေးနဲ့ပညာရေးကဏ္ဍမှာအသုံးစရိတ်ငွေနည်းလွန်းတာဟာတိုင်းပြည်ရဲ့အနာဂတ်ကိုထိခိုက်နေနိုင်စေတယ်လို့ဝေဖန်သူတွေကပြောပါတယ်။အပြည့်စုံကတော့ဘန်ကောက်ရောက်နေတဲ့ဝိုင်းတော်သားကုချွတ်ကျော်သိန်းကသတင်းပေးပို့ထားပါတယ်
။ပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့ကပြဋ္ဌာန်းခဲ့တဲ့လာမယ့်ဘန်ဒါရီနှစ်အတွက်ဘန်ဒါငွေအရာသုံးဆိုင်ရာဥပဒေမှာပါဝင်တဲ့အသေးစိတ်ရာထားသတ်မှတ်ချက်တွေကိုအင်္ဂါနေ့မလ၁ရက်နေ့ကနိုင်ငံတော်ပြန်တမ်းမှကြေညာခဲ့တာဖြစ်ပါတယ်။ဥပဒေကိုပြဋ္ဌာန်းတော့ကလည်းအကြံတွင်ထုတ်ပြန်ကြေညာတာမျိုးမရှိခဲ့သလိုအခုလည်းပဲတာမန်ပြည်သူလူထုများရာစုကြီးဖတ်ခွင့်ရဖို့ခက်ခဲလာတဲ့ပြန်တမ်းမှပဲကြေညာခဲ့တာပါ။အဲ့ဒီကြေညာချက်အရစစ်ဖက်အသုံးစရိတ်ကိုဘန်ဒါငွေတစ်ခုလုံးရဲ့ 23.6 ခိုင်နှုန်းဈေးကွက်ပေါက်ဈေးအရအမေရိကန်ဒေါ်လာနဲ့ဆိုရင်ဒေါ်လာတန်း 2,000 ကျော်သုံးစွဲဖို့သတ်မှတ်ပေးထားပါတယ်။ကျန်းမာရေးအတွက်အသုံးစရိတ်ကို 1.300 ခိုင်နှုန်းအမေရိကန်ဒေါ်လာတန်း 110 ကျော်ပညာရေးအတွက်အသုံးစရိတ်ကို 4.13 ခိုင်နှုန်းအမေရိကန်ဒေါ်လာတန်း 350 နီးပါးအတိအသတ်မှတ်ထားပါတယ်။အခုလိုစီးရေးအသုံးစရိတ်နဲ့ကျန်းမာရေးပညာရေးကဏ္ဍတွေအတွက်အသုံးစရိတ်အဆမတန်ကွာခြားနေတဲ့အပေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကအခုလိုမှတ်ချက်ပေးပါတယ
်။စီးရေးသုံးစီးအဲ့ဒါလိုမြင်နေတော့တိုင်းပြည်တို့တည့်ရည်တွေဘာမှအကျိုးမရှိဘူးလား။ဒါသူတို့ကလုံခြုံရေးဦးစားပေးပြောနေပေမဲ့လုံခြုံရေးအခက်အခဲကမရှိဘူး။နော်။တကယ်တမ်းကျတော့လက်နက်ကိုက်ဖွဲ့စည်းတွေဆိုတာလည်းနိုင်ငံရေးအရှင်းလို့ရှိရင်ဒါတွေကဒီလောက်ထိသုံးစရာမလို့ပညာရေးကျန်းမာရေးစရိတ်မမြင့်ပဲနဲ့တိုင်းပြည်တိုးတက်ဖို့ဆိုတာလုံးဝမဖြစ်နိုင်ဘူး
။အခုသတ်မှတ်ပေးလိုက်တဲ့ဘန်ဒါငွေဟာ2011ခုနှစ်ဧပြီလ1ရက်နေ့ကနေ2012ခုနှစ်မတ်လ31ရက်နေ့အထိသုံးစွဲဖို့ဖြစ်တာကြောင့်အခြေခံဥပဒေကိုပြဋ္ဌာန်းရွေးကောက်ပွဲတွေလို့လွတ်တော်အစည်းအဝေးတွေကျင်းပနေတာတောင်မှပဲစစ်အစိုးရကပဲရှေ့လာမယ့်အနာဂတ်ကိုကြိုတင်ဆုံးဖြတ်ပေးထားတယ်လို့ဖြစ်နေတယ်လို့ဝေဖန်သူကဗဟုဖွံ့ဖြိုးမှုအဖွဲ့ကဦးအောင်သူညိမ့်ပါ။ဆို
တော့အဲ့ဒီအနေအထားမှာကျတော့အခုတွေ့ရတဲ့အခါကျတော့အခုလက်ရှိဝန်ကြီးဌာနအသစ်ဘလောက်ဖွဲ့မယ်လဲဆိုတာဒါကိုကြိုဆုံးဖြတ်ပေးရသလိုဖြစ်နေတယ်ဆိုတော့နောက်တစ်ခုကကျတော့ဒီအခုလွတ်တော်ကခေါ်နေတဲ့အချိန်မှာဒီဘတ်ဂျက်လောနဲ့ပတ်သက်လို့ဒီလွတ်တော်အမတ်တွေကလုံးဝဆွေးနွေးပိုင်ခွင့်မရှိတဲ့အနေအထားမျိုးဖြစ်သွားတာပေါ့
ဘန်ဒါငွေဥပဒေကိုဇန်နဝါရီလ29ရက်နေ့မှာပြဋ္ဌာန်းခဲ့တာဖြစ်ပြီးလွတ်တော်အစည်းအဝေးတွေကဇန်နဝါရီလ31ရက်နေ့မှာစတင်တာဖြစ်တဲ့အတွက်သူတို့သတ်မှတ်ထားချက်အရအခြေခံဥပဒေအသက်ဝင်မဲ့နေ့မတိုင်ခင်မှာပဲကြိုပြီးလုပ်ခဲ့တာပါခြေကံဥပဒေပုံမှန်443အရဖွဲ့စည်းပုံခြေကံဥပဒေအကောင့်ထယ်ဖော်ရေးအတွက်ကြိုတင်ဆောင်ရွက်ဖို့လိုအပ်တဲ့လုပ်ငန်းရပ်တွေကိုစစ်ကောင်စီကဆောင်ရွက်ပေးဖို့ပြဋ္ဌာန်းထားတယ်ဆိုတာကိုထောက်ပြီးလုပ်ခဲ့တာလည်းဖြစ်ပါတယ်။ဒီကိစ္စကိုလွှတ်တော်မှတင်ပြဆွေးနွေးသင့်ပြီးစစ်သုံးစိတ်ရှင်းချနိုင်မယ့်နည်းလမ်းတွေလုပ်သင့်တယ်လို့ပညာရေးကျန်းမာရေးတွေမှာပို့သုံးသင့်တယ်လို့ဦးညံဝင်းကထောက်ပြပါတယ်
။တကယ်ဖြစ်သင့်တဲ့ပုံစံကဒီဘတ်ဂျက်ကိုကနတ်အဖမထုတ်သင့်ဘူး။နံပါတ်1ကနော်အခုကနတ်အဖထုတ်တာတီလူလွတ်တော်ကြီးစနေပြီဆိုရင်เนาะတီလူလွတ်တော်ကသာဘတ်ဂျက်ကိုเนาะအပြန်ပြန်လာလာဆွေးနွေးပြီးတော့ထုတ်တင်တယ်အဲ့တော့ဒါထုတ်တင်တယ်ပါနောက်ပညာရေးကျန်းမာရေးကိုအသုံးစိတ်အများကြီးပေးပြီးတော့တိုင်းပြည်အနာဂတ်အတွက်လုပ်ပြအောင်စစ်တပ်ဒါမှမဟုတ်လေကာကွယ်ရေးဈေးဆိုတာကကျွန်တော်တို့နိုင်ငံရေးရမဖြေရှင်းမဲ့နဲ့တော့ဒီဥစ္စာတွေကဒီလိုပဲပြည့်နေမှာတိုင်းနာအရေးတွေကိုနိုင်ငံရေးရဖြည့်ရှင်းဖို့ဟာနံပါတ်1အဲ့ဒါလို့ဖြည့်ရှင်းရင်ဒီစိတ်တွေကလည်းမလိုအပ်တော့
ဘူးဘ ഹു အဖွဲ့ကဦးအောင်သူငိမ့်ကတော့ဆက်ရနာရှင်အုပ်ချုပ်ရေးကနေအခုဒီမိုကရေစီနိုင်ငံတစ်ခုအဖြစ်အသွင်ပြောင်းယူခဲ့တဲ့အင်ဒိုနီးရှားနိုင်ငံကိုနမူနာပေးပြီးဝေဖန်သုံးသပ်ပြပါတယ
်အင်ဒိုနီးရှားနိုင်ငံမှာဆိုရင်တစ်ချိန်လုံးကသူတို့စစ်တပ်ရဲ့ဘတ်ဂျက်အသုံးစရိတ်က10ရာခိုင်နှုန်းပဲရှိပါတယ်နောက်တစ်ခုကကျတော့ဒီအင်ဒိုနီးရှားနိုင်ငံအတွေ့အကြုံမှာကြည့်ရင်သူကဒီကျမရေးပညာရေးမျိုးပြကြီးလက်ဖွံ့ဖြိုးရေးကိစ္စတွေကိုအများကြီးသုံးပါတယ်။အခုနေထားမှဆိုလို့ရှိရင်ကျွန်တော်တို့တွေ့တဲ့ခါကျတော့ဒီခုနလိုကျမရေးကိစ္စတွေပါလေကတော်တော်နည်းတယ်။ဆိုတော့ပညာရေးကိစ္စတွေလည်းတော်တော်နည်းတယ်ဆိုတာဒါတော်တော်အနာဂတ်တော့မကောင်းလို့ပြောမှာပေါ့ခင်ဗျာ
။ဒဏ္ဍာငွေခွဲဝေသုံးစွဲမှုနဲ့ဆိုင်တဲ့အသေးစိတ်တွေထွက်လာတဲ့အချိန်မှာပဲမြန်မာနိုင်ငံက2009ခုနှစ်မှာမှာယူထားတဲ့ရုရှားလို့ MiG-29 တိုက်လေယာဉ်အသစ်အစီး20တဲကပထမအထုပ်ကိုဒီလထဲမှာရတော့မယ်လို့ Flight Global ဆိုတဲ့သတင်းဌာနကဖော်ပြလိုက်ပါတယ်။အဲ့ဒီတိုက်လေယာဉ်တွေရဲ့တန်ဖိုးဟာ American Dollar 953သန်းရှိတယ်လို့လည်းဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးတိကျ debut ချက်တော့မရသေးပါဘူး။မြန်မာစစ်ဆိုရဟာတိုင်းပြည်နဲ့မမျှတဲ့စစ်အင်အားကိုတိစောက်နေပြီးလူလူရဲ့တာယာဝတ်ပြောရေးကျမ်းမာရေးနဲ့ပညာရေးတွေကိုလစ်လျူရှုထားတဲ့အတွက် မာလူလူဟာဆင်းရဲတွင်နဲ့တထက်နဲ့ပညာရေးနဲ့ကျန်းမာရေးချို့ယွင်းတဲ့ချို့ယွင်းလာနေတယ်လို့ပြည်တွင်းပြည်ပကဝေဖန်ပြစ်တင်ကြပါတယ်ခင်ဗျာ။